မြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေနဲ့ဒုက္ခသည်အဖြစ်ရွှေ့ပြောင်းနေထိုင်နေကြရတဲ့အခြေအနေတွေဟာစီးပွားရေးလုပ်ငန်းတွေနဲ့စီးပွားရေးအကျိုးမြတ်ဆိုင်ရာကိစ္စတွေကြောင့်အဓိကဖြစ်ပုံရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမစ်ရှေဘက်ချလက်ကပြောဆိုပါတယ်။နိုင်ငံတွင်းငြိမ်းချမ်းရေးလှုပ်ဆောင်မှုတွေမှာအပြုသဘောဆောင်တဲ့တိုးတက်မှုတချို့ရှိပေမဲ့လည်းရခိုင်ပြည်နယ်အတွင်းအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေကြောင့်ဒေသရင်းအရက်သားတွေအပေါ်ထိခိုက်တက်ရောက်မှုတွေပိုကြီးလာတယ်လို့လည်းကုလဆိုင်ရာမဟာမင်းကြီးကဒီကနေ့လူခွင့်ရေးညီလာခံမှာပြောသွားပါတယ်။ကိုသားညုံကဆက်ပြီးတော့ပြောပြမှာပါရှင
်။ကုလသမဂ္ဂမဟာမင်းကြီးဟာဒီမြန်မာနိုင်ငံအတွင်းခွဲခြားဆက်ဆံမှုတွေလူကိုလူလိုမျိုးမဆက်ဆံတဲ့အခြေအနေတွေရှိတာကိုထောက်ပြသလိုရခိုင်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမအောင်မမြင်ဖြစ်နေတဲ့အပေါ်စိုးရိမ်တဲ့အကြောင်းလည်းပြောဆိုပါတယ်။ကဘာနှံ့လူခွင့်အခြေအနေတွေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့လုပ်ငန်းများတစ်နှစ်တာအစီအစဉ်လာဖြစ်နေကုလသမဂ္ဂမဟာမင်းကြီးမစ်ချယ်ဘက်ချလက်ကဒီနေ့လောက်တဲ့ကုလသမဂ္ဂလူခွင့်ကောင်စီမှာနှုတ်အားဖြင့်အစီအစဉ်လာတင်သွင်းတာပါကဘာကြီးမှာမညီမျှမှုတွေကြောင့်အခဲမကြေဖြစ်မှုတွေအဆွေးရောက်မှုတွေပြိပခါတွေဖြစ်ပြီးတော့ငင်းငယ်ရေးနဲ့လုံခြုံရေးကိုပါထိခိုက်စေတယ်လို့မဟာမင်းကြီးကပြောပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြိပခါတွေဟာလည်းစီးပွားရေးအကျိုးစီးပွားတွေကြောင့်အဓိကဖြစ်ပုံရတယ်လို့သူ့အမည်လူခွင့်ကောင်စီကိုတင်ပြခဲ့ပါတယ
် In Myanmar economic interests and activities
ရိုဟင်ဂျာတွေကိုခီဗိုလူတို့မဆက်ဆံတာတွေနဲ့တခြားရေရှည်ဖြစ်နေတဲ့ခွဲခြားဆက်ဆံမှုတွေအပါအဝင်မြန်မာစစ်တပ်ကြောင့်ဖြစ်တဲ့အကြမ်းဖက်မှုတွေနဲ့ရွှေ့ပြောင်းမှုတွေမှာစီးပွားရေးလုပ်ငန်းတွေနဲ့စီးပွားရေးအကျိုးစီးပွားတွေကအဓိကအကြောင်းတရားဖြစ်ပုံရပါတယ
်။ရိုဟင်ဂျာတွေအပါအဝင်အခြားဒုက္ခသည်တွေရဲ့ဒီနိုင်ငံသားအခွင့်အရေးနဲ့သူတို့ရတဲ့ရထိုက်တဲ့အခွင့်အရေးတွေနဲ့အညီလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့သူတို့ရဲ့ဆန္ဒအတိုင်းနေရပြန်ရေးအစီအစဉ်တွေမအောင်မမြင်ဖြစ်ခဲ့တဲ့ပုံမှာသူ့အနေနဲ့စိုးရိမ်တဲ့အကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သူရဲ့စိုးရိမ်မကင်းဖြစ်မှုကိုလည်းအခုလိုထောက်ပြသွားပါတယ
် The ceasefire agreements now in place in some regions appear to be having some positive effect. However, armed clashes in Rakhine State between the army and the military
ရ
ဲ့ဆက်ရည်ဖြစ်နေတာက
အပြုတ်သဘောတိုးတက်မှုသဘောဆောင်ပါတယ်ဒါပေမဲ့လည်းစစ်တပ်နဲ့ဗုဒ္ဓဘာသာရက်ခိုင်လက်နက်ကိုင်အုပ်စုကြားဖြစ်နေတဲ့ရက်ခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အရက်သားတွေအပေါ်နောက်ထပ်ထိခိုက်တရားမှုတွေနဲ့ပြဿနာအသစ်ဖြစ်လာပါတယ
်ရက်ခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေအနေနဲ့သူတို့ကိုသူတို့တတ်မှတ်ခေါ်ဝေါ်တဲ့ရိုဟင်ဂျာဆိုတဲ့အုံနှုံသုံးခွင့်အပါအဝင်လူမျိုးစုတွေနဲ့ဘာသာရေးလူနည်းစုတွေရဲ့အခွင့်အရေးကိုအကောက်အွယ်ပေးဖို့ကိုလည်းကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းပါတယ်မြန်မာစုရကတော့ဒီရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။အခုဒီကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ကောင်စီမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်ရန်ဟီလီဟာလည်းလာမယ့်တနင်္လာနေ့ကြောက်လို့ရှိရင်နှုတ်အားဖြင့်အစီအစဉ်စာတင်ဖို့ရှိပါတယ်။အဲ့ဒီအစီအစဉ်စာထဲမှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဝေဖန်ထားသလိုမြန်မာနိုင်ငံတည်းယင်းနှိမ့်နှံသူတွေနဲ့လူမှုမီဒီယာတွေအနေနဲ့လူခွင့်ရေးမြင့်တင်မှုကိုထောက်ခံအားပေးကြဖို့သူကတိုက်တွန်းပါတယ်။ဒါ့အပြင်မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အစုအဖွဲ့တွေဘာသာရေးအစွန်းရောက်အဖွဲ့တွေဟာ Facebook ကိုတုံးပြီးတော့အမုန်းစကားနဲ့သတင်းမှားတွေဖြန့်ချီနေစေဖြစ်တယ်လို့လည်းကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်သူ့ရဲ့အစီအစဉ်စာထဲမှာဖော်ပြပါရတယ်။မြန်မာပြောင်စုဝင်ကြီးဦးကျော်တင်ကတော့ဒီရခိုင်မြောက်ပိုင်းအရေးနဲ့ဆက်ဆက်ပြီးတော့နိုင်ငံတကာကနေပြီးတော့အစိုးမြင့်ရှုတော့ကနေပြီးတော့စိတ်ဝင်စားနေကြတာဟာစိတ်မကောင်းစရာဖြစ်တယ်လို့ဒီအခုလူခွင့်ကောင်စီရဲ့ညီလာခံအစပိုင်းမှာပြောဆိုခဲ့ပါရခင်ဗျာ။